ဝါဒေတာကိုပြင်းရင်ဆင်စတမှတ်ပေးဖို့ UWSA ဝါကီသွေးစည်းညီညွတ်ရေးတက်မတော်ကတောင်းဆိုလိုက်တာဟာနိုင်ငံရေးအရာဖိအားပေးလိုက်ခြင်းသာဖြစ်ပြီးအစိုးရနဲ့မြန်မာတက်မတော်ကဒီကိစ္စကိုကင်တွယ်ဖြေရှင်းနိုင်ခြင်းမရှိဘူးဆိုရင်ပြည်ရင်းစစ်အရှိန်တိုးလာနိုင်တယ်လို့တိုင်းရင်းသားအရေးနိုင်ငံရေးကြမ်းကျင်သူတချို့ကအသုံးသတ်ကြပါတယ် UWSA တပ်ဖွဲ့ကအပြည့်ရဲ့ငြိမ်းချမ်းရေးယူခဲ့တဲ့နှစ်30ပြည့်ပွဲမှာဝါဒီနဲ့တောင်းဆိုခဲ့ပြီးနောက်အခုလိုသုံးသပ်လိုက်ကြတာပါအကြောင်းစုံကိုကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါတယ်ရှင်
UWSA ဝါတပ်ဖွဲ့ကငင်းငင်းယူတည်ဆောင်မှုနှစ်30ပြည့်ခန်းနာကိုရှမ်းပြည်နယ်ပန်ဆန်းမြို့မှာ AD 18ရက်နေ့ကကျင်းပခဲ့ပြီးအဲ့ဒီပွဲမှာဝါအထူးဒေသနှစ်ကိုကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်အဖြစ်သတ်မှတ်ပေးဖို့ UWSP ရဲ့ဥက္ကဋ္ဌလည်းဖြစ် UWSA ရဲ့စစ်သေးနာပတိချုပ်ဖြစ်တဲ့ဦးပေါယူချမ်းကသူ့မိကုံးမှာထဲသွင်းပြောကြားသွားတာပါဒီတောင်းဆိုမှုဟာနိုင်ငံရေးအရဖိအားပေးခြင်းတာဖြစ်တယ်လို့ဂျာမနီနိုင်ငံမှာနေတဲ့တိုင်းသားအရေးကျွမ်းကျင်သူဦးဆိုင်ဝန်ဆိုင်ကသုံးသပ်ပါလေ
သူတို့ကတောင်းရတာအခုမှမဟုတ်ပါဘူး2016ခု27ပြည်လုံးကြီးလာကလာလုံးကလည်းသူတို့ကအဲ့ဒါပြောပြီးတာအခုကတော့နှစ်30ပြည့်ပြောင်းဥစ္စာအပြည့်ခရက်စေးကြီးပေါ့နော်တမန်တော်နဲ့အစိုးရနဲ့အပြည့်ခရက်စေးကြီးအခါနာမှာသူတို့ကတည်ဝင်ပြောတဲ့သဘောပြုပေါ့နော်ဒါမှဒီအစိုးရဘက်ကကြည့်မယ်ဆိုလို့ရှိရင်တော့ဒါဒီနိုင်ငံရေးဆွေးနွေးမှုကြီးအချိန်မကျသေးတဲ့အချိန်မှာတောင်းရဆိုတော့သူကဖိအားပေးတဲ့ပုံစံမျိုးတော့ရောက်တော့
ဝါတပ်ဘွေရဲ့ဒီလိုတောင်းဆိုချက်တွေကိုကြီးနိုင်အချိန်မရှာနိုင်ဘူးဆိုရင်ပြည်တွင်းစစ်အချိန်မြင့်တက်လာနိုင်တယ်လို့နိုင်ငံရေးသုံးသပ်သူ EVSDF ကျောင်းသားတက်မတော်ခေါင်းဆောင်ဟောင်းဒေါက်တာနိုင်အောင်ကပြောပါတယ
်ဘဝအနေနဲ့ဒီပြည်နယ်တောင်းဆိုမှုနဲ့ထိုက်တန်နေဆိုတာကိုဒါဖွင့်ပြီးတော့ခြားပြတဲ့သဘောမျိုးဖြစ်တယ်လို့လည်းယူဆလို့ရတယ်အဲ့တော့ဒီတောင်းဆိုချက်တင်ပြချက်ကတက်တာပါလဲဆိုတော့ပြည်နယ်ရသင်းနဲ့မရသင်းနဲ့အပါအဝင်เนาะဒီအရည်ရဲ့တောင်းဆိုတင်ပြချက်တွေကိုမြန်မာနိုင်ငံအဖြစ်မရှာနိုင်ဘူးဆိုလို့ရှိရင်တော့ပြည်နယ်စစ်ပွဲအချိန်ကပိုပြီးမြင့်တက်လာနိုင်တယ်လို့ထင်တယ
်ယူရိုရဲစီဝါတပ်ပွဲဟာတိုင်းသားလက်နက်ကိုင်အဖွဲ့အားလုံးနဲ့မှစီးရင်ဟာအတောက်တင်းဆုံးအဖွဲ့ဖြစ်ပါတယ်ဝါတပ်ပွဲရဲ့ပြည်နယ်တောင်းဆိုမှုကအခြားတိုင်းသားလက်နက်ကိုင်တွေကိုတွန်းအားဖြစ်စေခဲ့တယ်လို့ဦးဆိုင်ဝန်ဆိုင်ကမြင်ပါတယ
်ဒီဝါရဲ့ပြည်နယ်တောင်းဆိုမှုကစီအင်အားကိုတော့တိုးချဲ့ပြီးတော့တောင်းဆိုတဲ့အခါကျတော့တခြားလက်နက်ကန်အဖွဲ့အစည်းတွေကလည်းဟာတို့အင်အားတောက်တင်းလို့ရှိရင်တော့သူလည်းသူတို့တောင်းတယ်လို့တောင်းလို့ရမယ်ဆိုတော့အတွေ့အခေါ်ပြီးတော့ဝင်သွားတော့ဝင်သွားတော့ဒီခုလက်ရှိဖြစ်နေတဲ့ဒီနိုင်ငံရေးဆွေးနွေးပွဲပေါ့ဗျာ27ပြည်လုံးအဲ့ဒါကြီးကိုတော့ရိုက်ခတ်တာအဲ့ဒီ27ပြည်လုံးကြီးရလဲသူကလည်းသူအဲပုံလန်တန်တင်မလို့ရှင်းမလို့ဖြစ်နေတဲ့အခြေကြီးမှာအဲ့ဒါကြီးကတက်လာတဲ့ခါကျတော့ပို့ပြီးတော့အခြေကြီးဆိုးသွားတယ်လေကျွန်တော်တို့ကပြောနေတယ်။တစ်ခါကအခြေကြီးဆိုးတယ်လို့ကျွန်တော်တို့ပြောနေမယ်။အစိုးရနဲ့ဒီသတ်မတော်ဘက်ကဒီလိုလက်လက်လျော်လျော်ဖြစ်လာနေမလားလို့ကျွန်တော်တို့တစ်ဖက်စဉ်းစားလို့ရတော့
။ဦးသိန်းစိန်အစိုးရလက်ထက်ကစပြီးအခုချိန်ထိအပြည့်အညံ့ညံ့ရေးအကောင့်ထဲပေါ်လာစေဖို့ NCA စာချုပ်ချုပ်ဆိုနိုင်ရေးကိုကြိုးပမ်းလာခဲ့ပေမဲ့ဒီဖြစ်စဉ်မှာ UWSA ဝါတပ်ဖွဲ့ကပါဝင်ခြင်းမရှိဘဲဆွေးနွေးပွဲတွေမတင်မကျဖြစ်နေတာကြောင့်ဝါတပ်ဖွဲ့ရဲ့ပြည်내တောင်းဆိုမှုကဆွေးနွေးပွဲရှေ့ဆက်နိုင်အောင်ရည်ရွယ်ပုံရတယ်လို့ဒေါက်တာနိုင်အောင်ကသုံးသပ်ပါတယ
်။တစ်ဖက်မှာ NCA ပင်လုံးဖြစ်စဉ်မှာလည်းဒီအစမပြေဖြစ်နေတာလည်းဒီကော်ရီပြည်တော်စုဖွဲ့စည်းရေးမှာဒီအနာခွဲဝေမှုမကြည်လည်တဲ့သဘောရှိနေတော့ဒီကိစ္စကိုအဖြေတစ်ခုညှိနှိုင်းဖို့အတွက်အမထုံနိုင်မှုသို့မဟုတ်ပုံပြီးတော့မှဒီတရားမြတ်တဲ့သူတို့တောင်းဆိုခြင်းနဲ့နီးစပ်နိုင်တဲ့ဒီဖယ်ပြောင်စုဖွဲ့စည်းရေးကိုနီလန်းကောင်းနေနီလန်းသိတွေရှာပြီးလုပ်မလားဒါမှမဟုတ်လို့ရှင်ပုံပြီးတင်းမာတဲ့အချိန်လေးရှိမလားဆိုတဲ့ကိစ္စဖြစ်လာတယ်။အဲ့တော့တစ်ဆယ်လုံးညင်လာတဲ့နှစ်30လောက်ညင်လာတဲ့ WhatsApp ကဒီနေ့ချီမှာသူတို့နိုင်ငံတောင်းဆိုပုံပြီးတော့မှမောင်းတင်ပြလိုက်တဲ့အတင်းပြလိုက်တဲ့သဘောဖြစ်တယ်လို့ကျွန်တော်ထင်တယ်။
ဒီလိုစီဝါတပ်ဖွဲ့ဟာအရင်စစ်အစိုးရလက်ထက်1989ခုနှစ် AB 18ရက်နေ့မှာအပြည့်အဝငြိမ်းချမ်းရေးယူခဲ့ပြီးနောက်အစိုးရတပ်နဲ့တိုက်ပွဲတွေဖြစ်ခဲ့ခြင်းမရှိပါဘူးခင်ဗျာ